ကိုဂျိုလိုင်မိုးဟာမုံရတက်ကသူကစိတ်ပညာဒုတိယနှစ်ကျောင်းသားတစ်ယောက်ဖြစ်ပါတယ်မြန်မာနိုင်ငံပညာရေးစနစ်ရဲ့ပြဋ္ဌာန်းမှုကကျောင်းသားတွေအားလုံးကိုတက်ရောက်သလိုကိုဂျိုလိုင်မိုးကိုလည်းတက်ရောက်ခဲ့ပါတယ်ဆယ်တန်းအောင်ပြီးရရှိတဲ့စုစုပေါင်းအမှတ်ကလူတစ်ယောက်ရက်တည်ရှင်သန်ရမယ့်ဘဝအစကိုပြဋ္ဌာန်းလိုက်တာမျိုးသူလည်းရွေးချယ်ခွင့်မဲ့ခဲ့ရတဲ့လူငယ်တစ်ယောက်ဖြစ်တယ်လို့အခုလိုပြောပြပါတယ်
ကျွန်တော်ဆယ်တန်းအောင်ကအမှတ်သားနဲ့အဲ့တော့စိတ်ပညာရောက်တာပါပဲကျွန်တော်ဝါသနာလို့တော့မဟုတ်ဘူးဆရာမတွေကစိတ်ပညာပေါင်းချောင်းနေပြောတဲ့အချိန်မှာတော့စိတ်ဝင်စားသွားတာတွေရှိတယ်ဒါပေမဲ့တကယ်တင်တော့ကျွန်တော်သိကျင်တဲ့ဟာမျိုးတွေမဟုတ်ပဲဖြစ်နေတာ clinical psychology or educational psychology or school psychology or other psychology or developmental psychology or language in mandamya ကိုကျွန်တော်တို့ကတခြားလေးလုံးပြီးသင်ရတာကိုကျွန်တော်ဒုတိယနှစ်ထိတက်နေတယ်ပြီးပေါ့အဲ့ဒါလည်းဒါပဲသင်နေရအောင်လည်းရှိတယ်ဆိုတော့
မတတ်တာလို့စိတ်ပညာဘာသာရပ်ကိုရွေးချယ်လိုက်ရတယ်လို့မိခင်ဘာသာစကားမဟုတ်တဲ့အင်္ဂလိပ်ဘာသာနဲ့သင်ယူရတဲ့အခြေအနေကလည်းစိတ်ပညာရပ်ကိုလည်းမတက်အင်္ဂလိပ်ဘာသာစကားမှလည်းမတော်ဆိုတဲ့အခြေအနေကိုရောက်ခဲ့ရတယ်လို့ကိုကျော်လိုက်မှုကပြောပါတယ
်အင်္ဂလိပ်လိုသင်တာဗျအဲ့တော့မိခင်ဘာသာစကားနဲ့မသင်ရတာတစ်ချက်ကတော်တော်ကိုအားရဖြစ်တယ်နောက်တော့စိတ်ပညာရဲ့စကားလုံးတွေရောအားကကစိတ်ပညာဟောတာကြီးနေတဲ့အတွက်ကြောင့်ယောဂအညီတစ်ချင်းအကြောင်းတွေပါလို့ဆိုရင်ကျွန်တော်တို့ကဒီယောဂနာမည်တွေဆိုတော့စိတ်ပညာနဲ့ပတ်သက်တဲ့စာတွေဆိုတော့စကားလုံးကြီးတွေလည်းတော်တော်ရှိတယ်ကြည့်ရတာလည်းတော်တော်ခက်တယ်အကျဲ့အနေကိုတော်တော်အချိန်အကုန်နေ
ဘလိုပဲဖြစ်ဖြစ်တက္ကသိုလ်ကျောင်းသားဘဝကိုရလာတဲ့ကိုကျော်လိုင်မိုးဟာပြင်ပဘူတုဒ္ဒနဲ့ရသစာပေကဗျာကိုချစ်တဲ့လူငယ်ပြီးပြီးကျောင်းမှာကဗျာစာအုပ်တွေထုတ်ပြလာသလိုတိုးတက်ခြင်းနဲ့စိတ်အားကျောင်းသားတမကမှာပါဝင်ပြီးဒီမိုကရေစီပညာရေးပင်မတပိတ်စစ်ကြောင်းမှာလည်းပါဝင်ခဲ့တယ်လို့ဆိုပါတယ်
2012ခုနှစ်ကကျွန်တော်ပထမနှစ်ကျောင်းသားမှာစပြီးတော့ကွန်ပျူတာကဗျာတွေပဲရေးတယ်ပေါ့ကျောင်းထဲနဲ့ဒီပေါင်းတဲ့နေစုကဗျာစာအုပ်တွေထုတ်ချလာတာပဲရှိတယ်လက်ဘောင်းစိတ်စားဖြစ်လာတဲ့အချိန်မှာတမကဝင်ကျောင်းသားဖြစ်သွားတာကဗျာစာအုပ်တွေတော်တော်များများဆက်ဖြစ်တယ်ဗျာနောက်တော့ခုကဒီတမကစာအုပ်နဲ့ပတ်သက်လို့အောင်ထွန်းရဲ့မြန်မာနိုင်ငံကျောင်းသားတမိုင်းတို့ကိုယ်အိုင်းမှာဒီကျော်ကိုကိုထီဆိုတဲ့ဥအောင်ရေးထားတဲ့စာအုပ်တွေတို့အဲအဲ့ဒါတွေပထမဆုံးစဖတ်ခဲ့တာပေါ့တမကနဲ့ပတ်သက်လို့ဆက်ဖြစ်လာတယ်ကျွန်တော်တက်ကြမ်းတွေမကြိုက်တာတော့သိကြရဲ့ဘယ်လိုစာအုပ်တွေကြိုက်လဲဆိုမကြိုက်တာပဲသိတယ်ကျန်တဲ့ရာသီအစားတွေတင်တော်များများကြိုက်ပါတယ
်။တင်ယူနေရတဲ့ပညာရမှာလက်တွေ့ဘဝနဲ့ပေါင်းဆက်ပေးနိုင်စွမ်းမရှိတာကိုတွေ့ရတဲ့အတွက်ပညာရေးစနစ်ကိုမကျေနပ်လာတာလို့လည်းကိုကျော်လိုင်မိုးကပြောပါတယ
်။ကျွန်တော်အခုစိတ်ပညာကိုရေးချေကြမှုပင်မဲ့စိတ်ပညာကိုတရုံးကိုတန်ရောနေရှိတယ်။တက္ကသိုလ်ဘုန်းတော်ရဲ့စာအုပ်တွေစောပိုင်းဆက်ပြီးကြတော့သူတို့ပြောတဲ့ဟာတွေနဲ့ကိုဖြစ်လာတဲ့အတွက်ဒေါက်တာကျော်စင်ရေးတဲ့စိတ်ပညာမောင်ကျုပ်ဆိုတဲ့စာအုပ်ထဲအမျိုးဆိုရင်ပြုမှုနဲ့စိတ်ပညာပြိုင်ပန်ကြလေးလာတယ်လို့စိတ်ပညာတပိပွင့်တာဆိုတော့အဲ့ဒါကိုကျွန်တော်တို့ကဒါအားကိုလေးလာချက်ဒီကြွတဲ့ကောင်ရဲ့ဟာပဲဖြစ်ဖြစ်ခွေးကောင်ရဲ့ tableau တွေတော့ခွေးပဲဖြစ်ဖြစ်အဲ့လိုမျိုးဟိုအပြင်းမမြင်ဘူးကျင်တာလေအဓိကတော့ practical မရှိဘူးအဲ့မျိုးတွေကပညာရေးကိုညွန်သွားတဲ့အခြေအနေတွေဖြစ်တယ်ဘွဲရခြင်းမရခြင်းကိစ္စကျွန်တော်ကတော့ဂဲမှန်မှုတဲ့ဆိုရင်တော့နောက်ဆက်ဂဲမှန်မှကြောက်သေးတယ်ဆိုပြီးတော့သကပုံရှိတာကိုဒီဘွဲရပြီးတော့ကျွန်တော်တို့ဒီရွာတမန်နေတာပါဘွဲရတယ်များရတယ်ဒီလိုလိုလုံးနေကြတယ်အဲ့ကြတော့ခဏခဏဂဲမှန်မှုတာကိုကျွန်တော်ကတော့မမှန်ကျွန်တော်ဟိုအဲ့ဒါယူထားတော့အခုကျွန်တော်ဒီနေ့ဆိုမတက်ဘူးไปดูแล้วสรุปแล้วดิคือเราอ่ะดีเนนเนียที่มาทีชินนี่ไลฟ์ตินเลยป่ะทีนั้นนี้ด้วยทีชินนี่ไลฟ์ตินเลย
မြန်မာနိုင်ငံမှာလက်ရှိအသုံးပြုနေတဲ့သင်ကြားနည်းစနစ်တွေရဲ့အားနည်းချက်ကိုလည်းကိုဂျိုလိုင်မိုးကအခုလိုရှုမြင်ပါတယ်
စာသင်နည်းစနစ်တွေကလည်းတခုမှမကောင်းဘူးလေဥပမာအခု4ရက်7ရက်ပေါ်တာတွေခစားနေတဲ့အချိန်ကဒါစကန်သွင်းပေါ်တာဆိုရင်ဒါကလေးတွေကိုကျွန်းဆက်သွင်းတာပဲအဲစကန်သွင်းပေါ်တာတွေဘာတွေကိုအဆင်မပြေဘူးဘာလို့ဖောင်ကြီးတန်တန်းတွေကြီးပင်ကြီးတန်တန်းတွေကဆရာမတွေရဲ့စိတ်ထဲကိုရှိုက်ပင်းပေးလိုက်တာဆိုတော့ကျောင်းသားတွေကဘလို့မှကိုတင့်မှာမဟုတ်ဘူးသူတို့တင်ရတာထောင်လန်းနည်းနည်းပညာတို့ဒီပညာပြေးတာတွေကိုအဲတင်ထားတာဆိုတော့ကျောင်းသားတွေကိုဒီရန်သူဖြစ်သူတို့ကလည်းကြည့်နေရောကျောင်းသားတွေရဲ့အနေနဲ့လည်းဆရာမတွေကိုရန်သူဖြစ်မြင်တော့
သူတို့ကိုယ်တိုင်ပါဝင်တဲ့ဘိတ်မှောက်တောင်းဆိုခဲ့တဲ့အမျိုးသားပညာရေးဥပဒေပြင်ဆင်ပေးဖို့ကိုလွှတ်တော်မှာဆွေးနွေးရေးဆွဲနေတဲ့အတွက်လွှတ်တော်ရဲ့ဆောင်ရွက်ချက်ပေါ်ဘယ်လိုမြင်လဲဆိုတော့ကိုကျော်လိုက်မိုးက
လွှတ်တော်တော့လိန်ပါပဲဗျလွှတ်တော်မှာရေးတာကတော့အဆင်ပြေတဲ့ဟာထွက်လာမှာမဟုတ်ဘူးဘာလို့လဲဆိုတော့ကျောင်းသားကိုယ်စားလှယ်လည်းမထက်ဆရာကိုယ်စားလှယ်လည်းမထက်ပညာရှင်တွေဆိုလည်းဥပမာဒေါက်တာသိန်းလွင်တို့လိုပညာရှင်တွေဆိုတော့ကျွန်တော်ကဖက်စီကန်မှာလည်းတော်တော်ကိုဆင့်ချုပ်ထားတယ်မဖွင့်နဲ့လို့ပြောလို့မနေဘူးကျောင်းပြင်ပါမလို့ရဘူးဆိုပြီးတော့တမကဖွဲ့စည်းကွန်ရီမှာအဲ့ဒါမျိုးသုဘဝကိစ္စတွေပဲပါတယ်အဲ့ကတော့မပွဲနေလို့ခိုင်းတယ်လို့ခဲ့ပ
ြဒီမိုကရေစီပညာရေးအတွက်သူတို့တွေအပင်ပန်းခံတောင်းဆိုခဲ့ပေမဲ့ အကျံဖက်ဖြူခွဲခံရတဲ့အပြင်တရားစွဲခံရသူခံရဝန်ရမ်းပြည့်အဖြစ်ရှောင်တင်းသူရှောင်တင်းရဖြစ်နေရတဲ့အခြေအနေကိုမကျေနပ်သလိုတက်ကြွတဲ့သူတွေရဲ့စိတ်တွေရိုက်ချိုးခံရသလိုဖြစ်ပြီးလမ်းပြောက်သလိုခံစားနေရတယ်လို့ပြောပြပါတယ
်ကိုယ်မျက်စိရှိနေအကုန်လုံးစိုက်ခံရတာပေါ့ကိုယ်ကိုယ်တိုင်ကတော့ကျွန်တော်ရင်းဘက်ကိုဗာနေထီသွားလဲမသိဘူးလဲတော့လူနာနဲ့ငါးဘောပေါ်ရောက်သွားတယ်လူနာနဲ့ငါးဘောပါလာလို့ကျွန်တော်တို့လွတ်လာတာလေလက်ဗရန်ကိစ္စမတိုင်ခင်ကတော့စားကြီးကိုစိတ်ကြွကြွတယ်ကွာအခုဘာလို့လို့ဗာငရံမှမတည်တဲ့အခြေအနေမျိုးဖြစ်နေတယ်လဘရန်ပြီးကလာတာဆိုညလည်းအိမ်မပြောနေလည်းအိမ်မပြောဒီကိုယူးလို့ကြောင်းတို့လို့ကိုအဲ့အမျိုးခုထိလည်းဘာလို့ဘာကင်မသိဘူးကျွန်တော်မှတော့မဟုတ်ဘူးကျွန်တော်မင်းညကုန်းကုန်းလေးနဲ့၅ရောက်လောက်ကရိုက်နေတဲ့ကြောင်းသားလေးအဲ့ကြောင်းသားနဲ့တွားတွေ့ပြီးဒါပြောတော့ကြတယ်ဒီနေ့ကျွန်တော်နေ -10 လောက်တော့ဝေးအဲ့ကြောင်းသားနဲ့တကားပြောကြည့်လို့လေသူလည်းတတော်ကိုဘာလို့လို့ဘာကင်မသိဘူးဖြစ်နေတာဟိုကြားဆရာဇီလေးမအောင်သူကဆရာဝင်တော့သူဆိုရင်ကျွန်တော်မင်းစိတ်ကြယောဂဖြစ်နေပြီသူလည်းအဲ့စိတ်ကြောင်းထဲမှာရိုက်ခံရတယ်ထင်ပါတယ်ပါတယ်သူလည်းဘာလို့လောမှမသိဘူးဖြစ်နေ
ဘလို့ပဲဖြစ်ဖြစ်လက်လောကာလာမှာတော့လက်ဘရန်ကရခဲ့တဲ့စိတ်ဓာတ်ရတွေအတွက်ကြေးလက်ကကလေးတွေကိုစာတင်ရင်းကုစားနေထိုင်မယ်လို့စိတ်ကူးထားတဲ့အကြောင်းဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်ဝင်စိတ်ပညာကျောင်းသားကိုဂျိုလိုက်မိုးကပြောပါတယ်ခင်ဗျာ
တငယ်ချင်းရှေးဆန်းတဲ့ဘဝအမြဲချုံနေပါစေအောင်မြင်ပါစေ